အိန္ဒိယနိုင်ငံမေဇိုရန်ပြည်နယ်လောင်တလိုင်ခရိုင်ကနေရခိုင်ပြည်နယ်တွေကိုကုန်စည်တွေစီးဆင်းနေတဲ့လမ်းကြောင်းကိုတော့ဗဟိုလိုင်းလူငယ်ဖွဲ့ကပိတ်ထားပါတယ်။ဒါကြောင့်မို့လို့ယာနဲ့ချီတဲ့ရခိုင်ကုန်တွေတွေပိတ်မိနေပြီးတော့အခက်ကြုံနေကြရပါတယ်။ဒီလိုမျိုးကုန်စည်စီးဆင်းတဲ့လမ်းကြောင်းတွေကိုပိတ်ခံထားရတာကြောင့်ရခိုင်ပြည်နယ်အတွင်းကအေးအေးထိန်းချုပ်နေမြေတွေမှာတော့ကုန်စည်နှုန်းတွေမြင့်တက်လာသလိုအခြေခံစားတောက်ကုန်တွေရှားပါနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်။
အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်လောင်တလိုင်ခရိုင်ကနေချင်းပြည်နယ်ပလဝမြို့နယ်ကိုဖြတ်ပြီးရခိုင်မြောက်ပိုင်းကအာရခတပ်တော် AA ထိန်းချုပ်ထားတဲ့မြို့နယ်တွေကိုအဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုဗဟိုလိုင်းလူငယ်အဖွဲ့ကပြီးခဲ့တဲ့ဇွန်လ14ရက်နေ့ကစတင်ပြီးတော့ဒီကနေ့အထိပိတ်ထားဆဲဖြစ်ပါတယ်။အခုလိုနယ်ဆက်ကုန်သွယ်ရေးလမ်းကြောင်းကိုရုတ်တရက်ပိတ်လိုက်တာကြောင့်မီဇိုရန်ပြည်နယ်ထဲမှာယာနဲ့ချီတဲ့ရခိုင်ကုန်တွေတွေပိတ်မိနေတယ်လို့ဝယ်ယူထားတဲ့ကုန်ပစ္စည်းတွေကိုလည်းဗဟိုလိုင်းလူငယ်အဖွဲ့ကဖျက်ဆီးတာတွေရှိနေတယ်လို့လည်းလောင်တလိုင်ခရိုင်အတွင်းပိတ်မိနေတဲ့ကုန်တွေတူကပြောပါတယ
်။ဒီမှာကျွန်တော်တို့တင်နေတာလာကြောလိုက်ကြည့်ပြီးအခုတော့တင်နေတာလေလမ်းပိတ်လိုက်တော့အမှနေဆက်ကိုရောက်တော့တယ်လို့ဖြစ်တယ်နေဆက်မရောက်ပဲလမ်းမှာပိတ်မင်းလေးဟိုလမ်းကရောဒိတ်တယ်မှာပိတ်မင်းလေးတူဖြစ်တယ်အဲဟိုကကုန်စိမ့်နေဆိုတော့ပုတ်ကုန်တာကောတော့အကုန်လုံးမျိုးအခက်ကြီးတွေရှိတယ်ဟိုကတချို့ဟိုကတော့စီပီပါလေဆိုရင်လည်းဟိုကတန်းဒီမှာအများကြီးပဲတောင်းနေနေတယ်တချို့ဟိုကနေဆက်ရော်တွေမှာဆိုတော့ပြဿနာတွေကလူတွေဖို့တွေကမင်းချုပ်ဖြည့်ပြီးလိုက်တယ်ရှိတယ်ဆုံးရှုံးမှုတွေရှိတယ်ကို
လက်ရှိပိတ်ထားတဲ့မီဇိုရန်ပလဝရခိုင်ကုံတွယ်မှုလမ်းကြောင်းဟာတရဝင်းနယ်ဆက်ကုံတွယ်လမ်းကြောင်းတစ်ခုမဟုတ်သလိုကုံတွယ်တွေနဲ့သက်ဆိုင်ရာပြည်နယ်ခရိုင်တာဝန်ရှိသူတွေကြားနားလည်မှုနဲ့ဖွင့်လှစ်ထားတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီလမ်းကြောင်းကိုအဓိကချုပ်ကန့်ထားတဲ့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့အာရခတပ်တော် AA အနေနဲ့ချင်းပြည်နယ်အတွင်းကစစ်ပွဲတွေမှာဝင်မပါဘူးအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုများရှိခဲ့တဲ့အပြင်ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထိန်းချုပ်နယ်မြေထဲကိုလက်နက်ကင်ဆောင်ဝင်ရောက်တာတွေရှိခဲ့တာကြောင့်အခုလိုကုံတွယ်လမ်းကြောင်းတွေကိုပိတ်လိုက်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ AA ကတော့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ပိတ်ဆို့မှုဟာမြန်မာနိုင်ငံအတွင်းကရှုပ်ထွေးမှုတွေအပေါ်ကြားဝင်တာဖြစ်ပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒီအဖွဲ့ကိုဥပဒေကြောင်းအရအရေးယူပေးဖို့လွယ်တယ်လို့ The Irrawaddy Burmese Edition Irrawaddy သတင်းဌာနကိုပြောဆိုထားတာရှိပါတယ်။ဒါ့အပြင်ဗဟိုလိုင်းလူငယ်အဖွဲ့အနေနဲ့ကုံတွယ်လမ်းကြောင်းတွေကိုပိတ်ထားတဲ့အပြင်ကုံတွယ်စီကပတ်စံတောင်းတာတွေကုန်စည်တွေကိုဖျက်ဆီးတာတွေလည်းရှိနေတယ်လို့ရခိုင်ကုန်တွယ်တူကပြောပါတယ်။အဲ
Nizak ကမေဝါဖက်တော်လဲအဖြစ်ပုတ်ချင်ဆိုတဲ့ Nizak ရောမှာတော့အဲ CP ပါလုံး90ကျော်တော့ဖျက်ဆီးလိုက်တယ်လို့တော့ကြားတယ်ကျွန်တော်တို့။နောက်ဟိုဘက်မှာပစိတ်ကံဆိုတဲ့ရောဘက်မှာအဖက်မှာဟိုရခိုင်ကလာရဆိုရင်ဟိုပစိတ်ကံရောမှာနေမယ်ဆိုရင်လူတစ်ယောက်3500ဆေးရတယ်အပုံစံမျိုးတွေကြားတယ်ကိုကြီး။
ကုန်တွယ်တွေအနေနဲ့မီဇိုရန်ပြည်နယ်ထဲပိတ်မိနေတာအခုဆိုရင်လာနေချီရှိနေပြီဖြစ်တာကြောင့်နေထိုင်စားတောက်ရေခက်ခဲလာသလိုဝယ်ထားတဲ့ကုန်ပစ္စည်းတွေကိုလည်းပြန်သွင်းလို့မရတာကြောင့်အတော်အခက်ကြုံနေရတယ်လို့လည်းပိတ်မိနေတဲ့ကုန်တွယ်တူကပြောပါတယ
်။ကျွန်တော်ကတော့ဒီမီဇိုရန်ပြည်နယ်တော့လောက်တလောက်ကိုရောက်တာကျွန်တော်စနေနေ့နေ့ရောက်တာပစ္စည်းတွေအကုန်လုံးဝယ်ကြည့်တော့ဆိုတော့ဝယ်ကြည့်တော့ဆိုတော့ကျွန်တော်တို့မှာအခုလမ်းပိတ်ထားတယ်နော်အဲ့ဒီကပြန်တောင်းလို့လည်းမရဘူးလဲလဲမပြဖို့ဟိုဒီမှာ
အခုလိုရခိုင်မြောက်ပိုင်းကဒေသခံတွေအတွက်အဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုလာနေချီပိတ်ထားတာကြောင့်ရခိုင်ပြည်နယ်အတွင်းမှာစားတောက်ကုန်တွေရှားပါလာနေတယ်လို့ကုန်စည်နှုန်းတွေလည်းနေစင်တဲ့အမြမြင့်တက်လာနေတယ်လို့ကြောက်တော့ဒေသခံအမျိုးသမီးတူကပြောပါတယ
်အဲတောက်ကုန်ဘက်မှာတိုက်ပွဲဖြစ်တော့အဲ့ဘက်ကလမ်းကြောင်းတွေပိတ်လိုက်တယ်ပြီးတော့ဒီဘက်မှာဒီအိန္ဒိယဘက်ကသူပစ္စည်းတွေဝင်နေတဲ့လမ်းကြောင်းကိုလည်းဒီပြီးခဲ့တဲ့လ15ရက်နေ့နောက်ပိုင်းတော့အဲ့ရှင်လုံးကပိတ်လိုက်တော့လေဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ကုပစ္စည်းတွေကပုံမှန်ထက်နေစဉ်ဆိုတော့ဒီဈေးတက်နေတယ်ပေါ့ဥပမာဒီကော်ဖီတစ်ထောက်ဆိုလို့ရှိရင်အရင်လာက18000 19000ရှိတယ်အခုကတော့23000 19000ခွဲအဲ့ပတ်ဝန်းကျင်မှာရှိတယ်အဲတခြားပစ္စည်းတွေဆိုရင်လည်းအများကြီးဈေးတက်နေတာရှိတယ်အဲဈေးတက်တော့ဘယ်လိုပြောရမလဲဒီအခြေခံလက်လုပ်လက်စားတွေဆိုရင်လုံးဝမတုံ့နိုင်တဲ့အနေအထားတွေအဲ့လိုအနေအထားတွေရှိတယ်ပေါ့နော်ပုံမှန်လာစားဝင်နေတဲ့သူတယောက်တောင်မှတလားစာ